ဂျပန်နိုင်ငံအိုကီနာဝါကျွန်းကမြေဧရိယာဧက900ကျော်ကိုအမေရိကန်ကဂျပန်လက်ထဲဒီကနေ့အခမ်းအနားနဲ့ပြန်လွှဲပေးလိုက်ပါတယ်။အိုကီနာဝါကျွန်းမှာလုပ်တဲ့အခမ်းအနားကိုဂျပန်ဆွေးအဖွဲ့တွင်းဝင်ချုပ်ယိုရှိဟိဒေဆုကဂျပန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကယ်ရိုလင်းကနေဒီဂျပန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့တမူဒုတိယဗိုလ်ချုပ်ကြီးဂျယ်ရီပီမာတီနက်စ်တို့တက်ရောက်ပါတယ်။အခုပြန်လွှဲပေးတဲ့မြေဧရိယာဟာ1982ခုနှစ်ကတည်းကဆိုရင်အမေရိကန်တပ်ဖွဲ့တွေကဂျပန်ကိုပြန်လွှဲပေးတဲ့အကျယ်ဆုံးမြေဧရိယာဖြစ်ပါတယ်။ဒီမြေထိန်းချုပ်မှုကိုပြန်လည်ပြိမဲ့ကနဦးအစီအစဉ်ကိုအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကဒီလအစောပိုင်းမှာကြေညာထားတာပါ။အဲ့ဒီမြေကိုအမေရိကန်မရိန်းတပ်ဖွဲ့ကတော်တွင်းစစ်ပွဲဆိုင်ရာလေ့ကျင့်ရေးနေရာအဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ခေတ်ကအိုကီနာဝါကျွန်းမှာအမေရိကန်တပ်ဖွဲ့တွေရှိနေတာပါ။အဲ့ဒီတနေရာထဲမှာတင်ဂျပန်တနိုင်ငံလုံးကအမေရိကန်တပ်ဖွဲ့ဝင်9000နဲ့ကထပ်ဝက်ကျော်ရှိနေပါတယ်။